Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဖေဖော်ဝါရီလ29ရက်တောက်ကြနေ့ညပဲ VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖန်ယူနိုင်ပါလေရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ရောအောင်ပါဒီကနေ့ညပဲသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့အထူးတင်ပြပေးမှာပါ။ယူကရိန်းခွဲထွက်ရေးသမားတွေအနေနဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ရှေ့တန်းမျက်နှာစာမှာလက်နက်ကြီးတွေပြန်နေရချထားသွားဖို့တူတက်ဖွဲ့အားဆင်တယ်မယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်တာ။ IS သေးကြောင့်ဖွဲ့ဝင်တူဖြစ်တဲ့ဂျီဟာဒီဂျွန်ဟာအနောက်လန်ဒန်မှာနေထိုင်တဲ့ကွန်ပျူတာပရိုဂရမ်မာတယောက်ဖြစ်တဲ့ဆိုတာကိုဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအတည်ပြုမပြောကြားနိုင်တာ။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံမှာရေခဲတောင်ပြိုမှုကြောင့်လူပေါင်း200လောက်သေဆုံးသွားတာဒီအကြောင်းထိတ်တန့်အောင်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဒေါက်ခွန်ညခင်ဗျာ
။ကောင်းပါပါရှင်။ဒီကမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ကိုကန့်တိုက်ပွဲဒေသတွေကြောင့်တရုတ်ဖက်ကိုထွက်ပြေးနေကြတဲ့သူတွေမှာစားနပ်ရိက္ခာကအစနေထိုင်ရေးဆုံအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေကြရတဲ့အခြေအနေတခါမုံရမျိုးကအလွတ်သတင်းတော့ကိုအောင်နေမျိုးအဖမ်းခံရတာကရောဘာကြောင့်ပါလဲ။
အဲ Facebook visa မှာပေါ့နိုင်ငံတော်အကြီးအကဲတွေအပေါ်တွေပါတယ်ဘို့ပေါ့နော်သူကဒီဥပ္ပယ်တဲ့ပုံစံမျိုးပါတယ်သူတို့ယူဆတာပေါ့နော
်လူမှုကွန်ရက်ပေါ်မှာအစိုးရထိပ်ပိုင်ပုံကိုယ်တွေရဲ့ရုပ်ပြန်တွေကိုဖော်ပြခဲ့တာဟာနိုင်ငံတော်အစိုးရပေါ်အကြီးညိုပြည့်စုံမှုမြောက်ပါသလားတခါရှမ်းပြည်ညီညွတ်ရေးတိစောက်ဖို့နဲ့နိုင်ငံရေးဆွေးနွေးဖို့မူပေါင်းရေးဆွဲနေတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲစတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
ရုရှားထောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေအနေနဲ့အခုလအစောပိုင်းကသဘောတူညီမှုရထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းမျက်နှာစာမှာလက်နက်ကြီးတွေပြန်နေရချထားသွားဖို့သူ့တပ်ဖွဲ့အားအဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်။ဘယ်ချိန်မှပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်မှုအဆင်သင့်မယ်လို့သမ္မတပိုရိုရှန်ကိုကတောက်ကြနေဒီကနေ့မှပြောပါတယ်။ပြစ်ခတ်ရစဲနိုင်ရင်နောက်မှစီးရေးချင်းကြောက်မှုတွေဆက်ရှိနေမှာဖြစ်တဲ့ဆိုပြီးတော့လဲရုရှားကိုရည်ညွှန်းပြောဆိုသွားပါတယ်။ဒီတော့တွင်လွန်ခဲ့တဲ့နေ့ကယူကရိန်းတပ်ဖွဲ့ဝင်3ဦးကြာဆုံးပြီး9ယောက်ဒဏ်ရာရထားတယ်လို့ယူကရိန်းစစ်ဘက်ပြောခွင့်ရကပြောပါတယ်။နေ့ရက်ကြာအထိခိုက်အသေးပြောင်းမရှိခဲ့ပြီးတဲ့နောက်အခုလိုကြာဆုံးထိခိုက်ဒဏ်ရာရမှုဖြစ်ခဲ့တာပါ။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကယူကရိန်းရှေ့ဘက်မှာတပ်ဆုတ်ခွာမှုတွေမှာတိုးတက်မှုရှိနေပြီးလူသားချင်းစာနာမှုအကူအညီပေးကိစ္စတွေဒွန်ဘတ်စ်ဒေသကဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေပါဝင်တဲ့အဖြစ်ရအခြေအနေလုံးစုံအပေါ်နားလည်မှုရှိဖို့အရေးကြီးကြောင်းကိုလည်းသူကအလေးထားပြောပါရယ်အပြစ်ခတ်ရစေးသဘောတူစာချုပ်ကောင်တဲ့ပေါ်ဖို့ဥရောပနိုင်ငံတွေရဲ့စောင့်ချက်မှုအောက်မှာတိုက်ပွဲတွေတွင်ထိခိုက်ပျက်စီးခဲ့ရတဲ့ဒီဘော့စီမြို့အနီးရှေ့တန်းကျေးရွာတစ်ခုကနေလက်နက်ကြီးတွေကိုယူကရိန်းတပ်ဖွဲ့တွေကကြာသပတေးနေ့တုန်းကစတင်ဖယ်ရှားပေးနေပါတယ်။အခုရက်ပိုင်းတွေအတွင်းတိုက်ပွဲတွေအရှင်လျော့ကျလာတာကိုယူကရိန်းဘက်ကအတိမတ်ပြပြီးတဲ့နောက်မှာအခုလိုစတင်ဆုတ်ခွာပေးခဲ့တာပါ။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့သဘုံတွေကိုကူညီတိုက်ခိုက်ပေးနေသူလို့တန်တရားရှိသူစပိန်နိုင်ငံသားရှိဦးကိုတော့ရဲတွေကဖမ်းဆီးခဲ့တယ်လို့စပိန်အာဏာပိုင်တွေကဒီကနေ့တောက်ကြနေမှာပြောဆိုပါတယ်ခင်ဗျာ။
IS Islamic အစွန်းရောက်အဖွဲ့အနေနဲ့နောက်ထပ်နေမြေတွေတိုးချက်သိမ့်ပိုက်တာမလုပ်နိုင်ရင်တော့ရန်ပုံငွေရောကြသွားတာကိုရင်ဆိုင်ရနိုင်တဲ့အကြောင်းအကျန်းဖက်သမားတွေရဲ့ငွေကြေးစည်းစိမ်မှုကိုစောင့်ကြည့်လေ့လာနေတဲ့ပြင်သစ်အဖွဲ့တစ်ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Financial Action Task Force လို့ခေါ်တဲ့အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာအီရန်နဲ့ဆီးရီးယားနိုင်ငံတွေကနေမြေအတော်များများကိုသိမ့်ပိုက်ထားတဲ့IS အစွန်းရောက်အဖွဲ့ရဲ့ငွေကြေးစည်းစိမ်မှုတွေကိုဖျက်တောက်ဖို့နိုင်ငံတကာအနေနဲ့ပူအင်အားစိုက်ထုတ်ပြီးဆောင်ရွက်ဖို့လိုတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင်ဒေသခံရာဇဝတ်မှုကျူးလွန်သူတွေကသူတို့ပိုင်တဲ့နေမြေထဲမှာနှီးမျိုးစုံနဲ့မိုက်ကြီးခွဲရလာတဲ့ငွေတွေဟာ ISIS အဖွဲ့ရဲ့အဓိကငွေဝင်လမ်းကြောင်းဖြစ်တယ်လို့လည်းတောက်ကြနေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအချက်ဟာနိုင်ငံတကာအတွက်အဓိကစိန်ခေါ်မှုတစ်ရပ်ဖြစ်နေပြီးစစ်သွေးကြွတွေအနေနဲ့တခြားငွေရှာနိုင်တဲ့နည်းလမ်းမျိုးမရှိတာပဲဖြစ်ဖြစ်ဒါမှမဟုတ်နောက်ထပ်နေမြေသိမ့်ပိုက်နိုင်တာမျိုးမရှိဘူးဆိုရင်တော့ရန်ပုံငွေရောကြမှာဖြစ်တယ်လို့လည်းအစိုးရခန်းစာမှာရေးသားထားတာပါIS အဖွဲ့ဟာရေနံထွက်တဲ့ဒေသတွေကိုသိမ်းယူတာ၊ဘန်းတွေကိုဝင်ရောက်စီးနှင်းတာ၊နောက်လေသမားတွေစီကအတင်းအကျပ်ငွေကောက်ခံတာတွေ၊တရားခံဖမ်းဆီးပြီးပြန်ပေးငွေတောင်းခံတာ၊နိုင်ငံခြားသားတွေစီကနေအလှခံတာစတဲ့ရက်ဆက်ကြမ်းကြုတ်တဲ့နှီးပေါင်းစုံကိုတုံ့ပြန်ရန်ပုံငွေရှာဖွေနေတာဖြစ်ပါတယ်ရှင်။
IS စစ်သည်ကြောင့်ဖွဲ့ဝင်တခုဖြစ်တဲ့ဂျီဟာရီဂျွန်ဟာသတင်းတွေမှာဖော်ပြနေတယ်လို့အနောက်လန်ဒန်မှာနေထိုင်တဲ့ကွန်ပျူတာပရိုဂရမ်မာတယောက်ဖြစ်တယ်ဆိုတာကိုအတည်ပြုဖို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကညင်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်အကြောင်းအရာပေါ်မှာတုံ့ပြန်ပြောဆိုရမျိုးမလုပ်နိုင်ဘူးလို့ဝန်ကြီးချုပ်ကဆိုပြီးလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေပေါ်မှာတော့လုံနိုင်တာတွေအလုံးဗြိတိန်နိုင်ငံအနေနဲ့လှုပ်ဆောင်နေပါတယ်လို့ပြောပါတယ်ဂျီဟာရီဂျွန်ဟာကူဝိတ်နိုင်ငံဘွားမိုဟာမက်အမ်ဝါဇီဖြစ်တယ်ဆိုတာကိုအတည်ပြုနိုင်မလားလို့မေးမြန်းမှုပေါ်သူကအခုလိုတုံ့ပြန်ပြေဆိုသွားတာပါဗြိတိန်နိုင်ငံသားတွေပေါ်ကြမ်းကြုတ်ရက်ဆက်စွာတိုက်ခိုက်သူတွေကဘာရဲ့ပင်နေရာမှာပဲရှိနေနေရဲအင်အားလုံခြုံရေးဌာနတွေနဲ့ရှိသမျှအင်အားတွေကိုအသုံးပြုပြီးခြေမုံသွားမယ်ဒါဟာသူ့ရဲ့အန်နီမာရီမန်းချက်ပဲလို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်ဗီဒီယိုတွေမှာပါတဲ့တစားကန်တွေကိုကောင်းပြတ်တက်သူဟာအမ်ဝါဇီဖြစ်တယ်ဆိုတာကိုတော့အမေရိကန်ထောက်လိုင်းရေးအရာရှိတွေကကြာတာပြင်းနေတော့ကအတည်ပြုခဲ့ပါတယ်ဂျီရန်ပြည်တဲ့လုံခြုံရေးအရာရှိသူကအမ်ဝါဇီယာဘသူဘဝဖြစ်တယ်ဆိုတာကိုလွန်ခဲ့တဲ့ကာလတွေကလေးကအတည်ပြုနိုင်ခဲ့ပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ဗြိတိန်အရာရှိတွေကဒီကိစ္စကိုထုတ်ဖော်ပြောကြားခဲ့တာမျိုးမရှိဘူးလို့ New York Times သတင်းစာကိုပြောကြားခဲ့ပါတယ်ခင်ဗျာ
။အီရတ်မှာရှိတဲ့ Islamic စစ်သွေးကြား ISIS တွေရဲ့အဆောက်အအုံတွေကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြာတာပြင်းနေ့မနေ့တုန်းကထုတ်ပြန်လိုက်ပါတယ်။အခုတိုက်ခိုက်မှုဟာဆိုရင်အီရတ်နဲ့ Syria နိုင်ငံတွင်းမှာချင်းချောင်နေတဲ့အိုက်စ်အစ္စလာမ်ရဲ့စစ်သွေးကြွတွေကိုအမြင့်ဖြတ်ချေမှုန်းဖို့အမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေဆင်နွှဲနေတဲ့ Inherent Resolve လို့အမည်ပေးထားတဲ့စစ်စင်ရေးရဲ့တစိ့တစ်ပိုင်းပဲဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေက ISIS တွေကိုဝင်ရင်ကနေတိုက်ခိုက်နေတယ်လို့အနောက်အစုကထောက်ပံ့ပေးထားတဲ့စီးရီးယားသဘုံတွေ၊ခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေနဲ့အီရတ်စစ်တပ်တို့ကတော့ ISIS တို့ကိုမြေပြင်တိုက်ပွဲတွေဆင်နွှဲနေပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယိုရီယောနဲ့တောက်ကြနေညရဲ့သတင်းများကိုဆက်လက်ကြီးညာနေပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးအပြင်ဘက်မှာဘုံးထောင်ခဲ့တယ်လို့ပြောဆိုလာတဲ့လူတဦးကိုတူရကီရဲကဖမ်းဆီးထားကြောင်းတူရကီမီဒီယာတွေကဖော်ပြနေကြပါတယ်။အခုဖမ်းဆီးခံရတဲ့သူဟာစိတ်ဝေဒနာတဲ့တဦးဖြစ်တယ်လို့ယူဆပြီးသူ့မှာဘုံးတလုံးရှိခဲ့လားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးဘူးဆိုပြီးဒီကနေ့တောက်ကြနေမှာရဲတွေကပြောတဲ့အကြောင်းသတင်းဌာနတွေကဖော်ပြကြပါတယ်။အမေရိကန်ကောင်စစ်ဝင်ရုံးရှိကလမ်းကိုတော့ရဲတွေကရှင်းလင်းပြီးပါပြီ။ဒီနေ့ပိုင်းဒီအတွင်းမှာတူရကီကအမေရိကန်တပ်နမန်ရုံးတွေဟာတိုက်ခိုက်မှုအတော်များများခံခဲ့ရတာဖြစ်ပါတယ်။2013ခုနှစ်ဖေဖော်ဝါရီလကအန်ကာရာမြို့ကအမေရိကန်တပ်ရင်းဝင်းအပြင်မှာတေကန်ဘုံးကွယ်သမားတဦးတိုက်ခိုက်တာကြောင့်တူရကီအဆောင်တယောက်သေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုတော့တူရကီလက်ဝဲအယူဝါဒအစွန်းရောက်အဖွဲ့ Revolutionary People's Liberation Party Frank ကသူတို့လက်ချက်ဆိုပြီးတော့ထုတ်ပြောထားပါတယ်ခင်ဗျာ
။တင်းကျပ်တဲ့ဘာသာရေးအယူအဆအကြောင်းစန့်ကျင်ရေးသားတဲ့အမေရိကန်ဘလော့ဂါတဦးဘင်္ဂလားဒေ့ရှ်မြို့တော်မှာတေလောက်တဲ့အခြေအတိုက်ခိုက်ခံခဲ့ရပါတယ်။ဒါကာတက္ကသိုလ်မှာကျင်းပတဲ့စာပေပွဲတော်ကပြန်လာ Avijit Rai နဲ့သူ့ဇနီး Rafida Ahmed တို့ကိုကြာတာပြင်းနဲ့နှောင်းပိုင်းမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတော့ဇနီးဖြစ်သူ Ahmed အပြင်းထန်ဒဏ်ရာရခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုမှာမျက်မြင်သက်သေတွေရှိပေမဲ့သူတို့ဇနီးမောင်နှံနှစ်ဦးကိုကူညီတော့ဒါမှမဟုတ်လေဒီတိုက်ခိုက်သူတွေဘသူဘဝဖြစ်တယ်ဆိုတာကိုသတင်းပြုတာသတင်းပေးတာမျိုးလည်းမရှိဘူးလို့ဘင်္ဂလားဒေ့ရှ် Daily Star သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှသူတို့လက်ချက်လို့ပြောဆိုတာမျိုးလည်းမရှိပါဘူး။ Mr. Ryan ရဲ့ညီဖြစ်သူကသူ့ကိုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာမွေးပြီးဒီလာဇန်ပိုင်းမှာဘင်္ဂလားဒေ့ရှ်ကိုပြန်လာတာဖြစ်ပြီးတော့နောက်လာမှာပြန်มาဖြစ်တယ်လို့ပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်မှာအခုလိုစာရေးသူတွေကိုတိုက်ခိုက်တာမျိုးအများအပြားရှိခဲ့ပြီးဒီတိုက်ခိုက်မှုဟာဘာသာရေးအစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ရကြောင်းစုံစမ်းစစ်ဆေးရေးရှိတွေကပြောပါရရှင်
ကမ္ဘောဒီးယားနိုင်ငံရဲ့ကဘာလက်ခီးတဲ့တွေကိုအဆွဲဆောင်နိုင်ဆုံးအန်ကောဝတ်ဘုရားကျောင်းကြီးပါဝင်တဲ့ရှီအောင်ဘုရားကျောင်းတွေရှိတဲ့နေရာမှာကိုလိုနီချက်ဓာတ်ပုံရိုက်ကူးမှုနဲ့ဒီနှစ်အတွင်းမှာပဲကဘာလက်ခီးတဲ့အနည်းဆုံး5ဦးတို့ကိုဖမ်းဆီးပြီးနေနေတယ်ပြီးခဲ့ပါတယ်။အန်ကောဝတ်ပြည်သူ့ကဆိုင်ရာပန်းချီမှာအဝတ်အစားတွေချွတ်တာကိုကမ္ဘောဒီးယားအာဏာပိုင်တို့ကလုံးဝခွင့်ပြုတာမဟုတ်ပါဘူး။ရာဇဝင်နဲ့ချီတတန်းရှိပြီးကုလပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရှီအောင်အမွေအနှစ်စည်းဝင်ဖြစ်သတ်မှတ်ထားတဲ့အန်ကောဝတ်ဘုရားကျောင်းကြီးကိုပြီးခဲ့တဲ့နှစ်ကလူနှစ်သန်းလာရောက် လေပတ်ခဲ့ကြပါတယ်ဒီလအတွင်းမှာပဲအသက်20ကျော်အရွယ်ရှိကြပြီဖြစ်တဲ့ Lindsay နဲ့ Leslie Adams ဆိုတဲ့အမေရိကန်နိုင်ငံသားညီမနှစ်ဦးကိုကမ္ဘောဒီးယားရှိအောင်ဖះအကြောင်း Prakam နဲ့မှာဝယ်စားရချုပ်ပြီးအပြန်အလှန်ဓာတ်ပုံရိုက်နေကြတာကိုတွေ့ရှိပြီးအာနာဝိုင်းကဖမ်းဆီးခဲ့ပါတယ်အမေရိကန်ပြည်ထောင်စု Arizona ပြည်နယ်ကဒီညီမနှစ်ဦးကိုတော့ထောင်ဒဏ်6လဆိုင်းငယ်ပြစ်ဒဏ်ဒဏ်ကျင်းငွေဒေါ်လာ250တက်ပြီးပြည်နယ်နဲ့ပြီးခဲ့တဲ့အပြင်ကမ္ဘောဒီးယားနိုင်ငံကို၄နှစ်တွင်လာခွင့်မရှိဘူးလို့လည်းတရားရုံးကအမိန့်ချခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာလည်းပြည်ထောင်နိုင်ငံသား3ဦးကိုအန်ကောဝတ်ဖះအကြောင်းအတွင်ကိုလိုနီချွတ်ဓာတ်ပုံရိုက်မှုနဲ့ဖမ်းဆီးပြီးဌာနေပြန်ပို့ခဲ့ရပါတယ်ဆင်းရဲတဲ့ကမ္ဘောဒီးယားပြည်သူ၏အနေနဲ့ရှင်းအောင်အန်ကောဝတ်ဖះအကြောင်းကိုလာရောက်ဆူတောင်းဝေးပြနိုင်ဖို့ချိုးချိုးဆောဆောငွေစုရတာကြောင့်အခုလိုကဘာလက်ခီးတဲ့အန်ကောဝတ်ဖះအကြောင်းပါဝင်ရှင်းအောင်ကျောင်းတော်တွေမှာအခုလိုပြုမူကြတဲ့အပေါ်နားမလည်နိုင်ဖြစ်ကြရတယ်လို့ကမ္ဘောဒီးယားပြည်သူတွေကပြောပါတယ်ခင်ဗျာ
အခုရပိုင်းတွေအတွင်းစီးနှင်းပြင်းထန်စွာကျခဲ့တာကြောင့်ရေခဲတောင်ပြိုပြီးပိတ်မိနေသူတွေဒဏ်ရာရသူတွေကိုကယ်တင်ဖို့အာဖဂန်နစ္စတန်အစိုးရကြိုးပမ်းနေပါတယ်အာဖဂန်နစ္စတန်မြို့တော်ကဘူးမြို့အရှေ့မြောက်ဘက်မှာရှိတဲ့ပန်ရှီယာဒေသအတွင်းရေခဲပြိုကျမှုကြောင့်လူပေါင်း200ကျော်တေဆုံးခဲ့ပြီးအနည်းဆုံး165ဦးလောက်တေဆုံးခဲ့တယ်လို့အာနာပိုင်တို့ကပြောပါတယ်။စီးနင်းနေကျခဲ့တဲ့တခြားဒေသတွေမှာလည်းလူအတော်များများတေဆုံးခဲ့တယ်လို့သိရပါတယ်ရှင်
ဖူယိုအမေရိကန်တန်ရဲ့တောက်ကြနေညာပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ကိုကန်ဒေတာတိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်ကိုထွက်ပြေးနေကြရသူတွေမှာစားနပ်ရိက္ခာကအစနေရေးထိုင်ရေးအဆုံအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေကြရပါတယ်။ပြည်တွင်းစစ်ရှောင်ကြသူတွေကတော့မြန်မာအစိုးရအကူအညီနဲ့ဌာနေတွေကိုပြန်နေကြပါပြီ။ဒီကနေ့မှပဲသမရဦးသိန်းစိန်ကလည်းပြည်တွင်းစစ်ရှောင်ဒုက္ခသည်ကယ်ဆယ်ရေးအစီအစဉ်တွေကိုတွားကြည့်ခဲ့ပါတယ်။သတင်းသုံးပတ်ထဲရောက်လာနေပြီဖြစ်တဲ့ကိုကန့်စီရေးအခြေအနေဟာဒီကနေ့ငြိမ်သက်နေပေမဲ့မြန်မာအစိုးရစစ်တပ်ဘက်ကစစ်ကြောင်းတွေတွာလာမှုကတော့ရှိနေတာပါ။အသေးစိတ်ကိုမတ်တင်ကြီးထိုက်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲတွေသတင်းသုံးပတ်ထဲကိုရောက်လာချိန်မှာပဲဒီဒေသတွေမှာတွားရောက်လှုပ်လှုပ်ကန်ကြသူတွေဆက်ပြီးတော့ထွက်ပြေးနေကြရဆဲဖြစ်ပါတယ်။ဒီကနေ့မှလည်းကိုကန့်ဒေသဘက်ကရာနဲ့ချီတဲ့လူတွေလာရှိုးမြို့ကယာယီကယ်ဆယ်ရေးစခန်းဖွင့်ထားတဲ့မန်ဆူရှမ်းကျောင်းကိုရောက်လာတယ်လို့လာရှိုးမြို့ကယ်ဆယ်ရေးနယ်ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးစော်သက်ထွန်းကပြောပါတယ်။
မနာရတော့တိုက်ပွဲဖြစ်တော့ဒီမှာလည်းအလုတ်ကံရမရှိတော့ဘူးလေတချို့ပြောတာကြားတာအားတော့မကြံခုတ်လို့သမားတွေများတယ်ဟိုဘက်ကတရုတ်သတိတွေဆိုတော့တရုတ်သတိပြန်လဲတိုက်ပွဲဟိုဘက်ပြန်သွားတော့အလုတ်သမားကနေလည်းမရကြအောင်ပြောတယ်မရတော့သူတို့ကလည်းအကျဉ်းလာတာပေါ့တော့ပို့ပေးတဲ့ရင်းနှန်းနဲ့
ဟုတ်ကဲ
့တကယ်တော့မရှိပါဘူးအဲ့လည်းနောက်ကိုင်းဆိုလည်းနောက်ကိုင်းတကယ်လို့အတန်းပြတဲ့လူကအတန်းရှိတဲ့လူတွေကလူပြုမိရဆိုရင်သူစားကြတယ်ဒီကနေ့ထည့်ပေးတယ်လေ
အော်ဟုတ်ကဲ့ရှင်
နော်ဒီဘက်ရောက်တော့လည်းဒီဘက်ကကျွန်တော်တို့ကလာချိုးမယ်တကပေးတခုလို့တဲ့လာချိုးကပို့ပေးတယ်လာကျောင်းရမြန်မာရဲ့တော့မန္တလေးမှာလည်းသူအားလည်းလို့ပဲသူတို့အဖွဲ့ကမန္တလေးရဲ့ဒါရိုက်ကောင်းရနေပြီးတော့သူတို့သက်ဆိုင်ရာနေရာတွေကိုပြန်ခွဲပြီးပို့ပေးရတယ်ကွာဒီနေ့တမန်နဲ့လာတဲ့ဝန်ကြီးတွေအဖွဲ့တွေလေသူတို့လည်းလာလူသွားပြီးတယ်ဒီမှာအသိန်း300တမန်အောင်လူသွားတယ
်အခုချိန်ထိလာရှုမြို့ကဲဆေးရေးစခန်းကကဲဆေးပြီးဌာနေကိုပြန်ပို့ပေးသူတက်တောင်းဝင်းကျင်ရှိသွားပြီဖြစ်ပြီးထောက်ပံ့ခြင်းအဖြစ်အစိုးရရဲ့ကဲဆေးရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစက်တန်း800ကျော်သုံးဆွဲပြီးဖြစ်တယ်လို့လည်းဥစော်သက်ထွန်းကပြောပါတယ်ကိုကန့်ဒေတာစစ်ပွဲတွေကြောင့်ထွက်ပြေးကြသူတွေထဲမှာမြန်မာပြည်ရင်းကလာရောက်အလို့လုကန်ကြသူအများစုကလာရှိုးဘက်ကိုထွက်ပြေးကြသလိုကိုကန့်တိုင်းရင်းသားအများစုကတော့သူတို့မူရင်းနေရတဲ့အနီးမှာရှိတဲ့တရုတ်နယ်စပ်တွေဘက်ကိုထွက်ပြေးကြပါတယ်တရုတ်မြန်မာနယ်စပ်မှတ်တိုင်125ကစစ်ပြေးဒုက္ခသည်စခန်းမှာဒုက္ခသည်ထောင်နဲ့ချီရှိသလိုတခြားယူနန်ပြည်နယ်တွေကပုံကုံမိုက်တီဟော်ဆဟော်ဟော်ဝိုက်စတဲ့နေရာတွေမှာလဲဒုက္ခသည်တွေပြန့်ကျဲခိုလုံနေကြပြီးစစ်ပြေးဒုက္ခသည်ထောင်နဲ့ချီရှိတယ်လို့တရုတ်နယ်စပ်ကဒုက္ခသည်အရေးဆောင်ရွက်နေသူအိုက်ယုံကပြောပါတယ
်များတော့အဖြစ်သူတို့ကဟိုချောင်းနဲ့ကြီးရေချောင်းရှိတဲ့နေရာကိုနှီးသွက်ပြီးနေတာပေါ့လွယ်တောက်ရေအတွက်လွယ်ကူအောင်ပေါ့တရုတ်ပြည်ကတော့လန်လန်ကူနိုင်တဲ့လောက်တော့လုပ်ပေးပါတယ်ဒါပေမဲ့များတော့အပြင်တော့ကျွန်တော်တို့ဒီတငယ်ချင်းတွေမိတ်ဆွေတွေရောဒီလူမှာလူကျွန်တော်တို့လည်းဒီ WeChat ပေါ်မှာကျွန်တော်တို့ဒီတင်ထားတာပေါ့ကျွန်တော်တို့လူတန်းဖို့ပစ္စည်းတွေလိုအပ်တယ်ဒါဆိုတရုတ်ပြည်ကငွေလူတန်းပိုင်ခွင့်သူတို့ကခွင့်မပြုတဲ့အတွက်ကျွန်တော်တို့ကပစ္စည်းအနေနဲ့လက်တင်ခံပါတယ်တရုတ်ပြည်ဘက်ကပြီးတဲ့လူကများတော့အပြင်ကဒီကိုကန့်တိုင်းတာပေါ့ဒါပေမဲ့ဟိုမြန်မာတစုတလေရှိတယ်ကျွန်တော်တို့သွားခဲ့တဲ့နေရာမှာတနေရာဆိုရင်မြန်မာ မြန်မာပြည်သူပြည်သား169ယောက်လောက်တည်ရှိပါတယ်
။တရုတ်နယ်ဇက်ဘက်ကိုထွက်ပြေးကြသူကိုကန်တိုင်းရင်သားအများစုထဲမှာတော့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေအများစုဖြစ်တယ်လို့လည်းအယုံကပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့တဲ့မြန်မာတပ်မတော်နဲ့ကိုကန်တိုင်းရင်သားလက်နက်ကိုင်တို့ကြားတိုက်ပွဲတွေကအခုတော့သတင်းသုံးပတ်ထဲကိုရောက်ရှိလာခဲ့ပြီးစစ်ရေးအခြေအနေတင်းမာနေစမှုဒီစစ်ရှောင်စစ်ပြေးဒုက္ခသည်တွေဌာနေပြန့်နိုင်ရေးအလားအလာကတော့မရှိသေးပါဘူး။ဒီကနေ့တောက်ကြနေမှာတော့နှစ်ဖက်တို့ပြစ်တာခတ်တာမရှိပေမဲ့မြမအစိုးရတပ်ဘက်ကစစ်ကြောင်းတွေလှုပ်ရှားနေတယ်လို့ကိုကန်လက်နက်ကိုင်တပ်ဖက်ကပြောပါရယ်19ရက်ကြာမြင့်လာပြီဖြစ်တဲ့ကိုကန်ဒေသစစ်စင်ရေးမှာနှစ်ဖက်စီးရဲအရာအသာစီးရမှုကတော့တိတိတသားမရှိတဲ့အကြောင်းလဲကိုကန်လက်နက်ကိုင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါရယ
်ကျွန်တော်လုံထံကအဲ့မှာပေးမှာတောင်းတောင်းရှိတယ်လမ်းမကြီးပေးဖက်မှာကျွန်တော်နေလို့မရဘူးကျွန်တော်တောင်းရခုဖက်မှာလုံထံဆိုတာအေရီယာတစ်ခုပါခင်ဗျာတောင်းရဟိုးပဲသူ့ပဲကျွန်တော်တို့တော့တိုက်တာပဲအဲ့နေပဲတို့က husky နဇီးနဲ့ကျွန်တော်အဲ့ဆက်စံကိုတော့တိုက်ပါတယ်ပြီးတော့လက်နဲ့ကြီးနဲ့ကြီးတယ်လည်းတော့ထိုးပေါ့အဲ့လိုဗျအမှန်တကူအတိတ်ကကပါလဲဆိုတော့တို့ကထိုးစစ်ကိုကျွန်တော်ကခံစစ်ဆိုတော့တို့ကြတဲ့လူကကျွန်တော်တဲ့အများကြီးများပါတယ
်မြန်မာအစိုးရတပ်တွေနဲ့ကိုကန်လက်နဲ့ကိုင်းတို့ကြားတိုက်ပွဲတွေပြင်းထန်နေတာကတော့ဆက်သွယ်ရေးအရာဗျူဟာကြတဲ့လောက်ကိုင်းနဲ့ကုန်းချက်မျိုးကြား18မိုင်အနီးကဖုံးချွေးရှမ်းဒေသနောက်လောက်ကိုင်းနဲ့ချင်းရွှေဟော်ကြားကလုံထံအနီးအနားစတဲ့ဒေသတွေမှာဖြစ်ကြပါတယ်ဒီဒေသတွေကိုမြန်မာစစ်တပ်ဘက်ကအချိန်ချင်းထိုးစစ်ဆင်နေပေမဲ့လည်းအခုချိန်တိတော့မထိန်ချုပ်နိုင်သေးပါဘူးရှင
်မတင်ခီထိုက်ပြပြခဲ့တာပါရှင်အခုတခါရှမ်းပြည်ညီညွတ်ရေးဆွေးနွေးခဲ့ကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါပြည်တွင်းမှာရှိနေကြတဲ့ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်ဖွဲ့စည်းတွေနဲ့ရှမ်းလူမှုဖွဲ့စည်းတွေစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုထိုင်းမြန်မာနယ်စပ်တနေရာမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီတွေ့ဆုံမှုကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်ဖို့နဲ့နိုင်ငံရေးဆွေးနွေးဖို့မူပေါင်းရေးဆွဲရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြတယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်99အင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်အခုတွေ့ဆုံပွဲကျင်းပခဲ့တဲ့ရည်ရွယ်ချက်နဲ့အခြေအနေကိုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးလျှောက်ပင်ခန်းကအခုလိုပြောပါတယ
်ရှမ်းပြည်မှာနေထိုင်တဲ့မြို့သားအားလုံးတွေစီအောင်လူရည်သေးပါမတိကအဲအမနီကတော့နိုင်ငံရေးဆွေးနွေးဖို့မူပေါင်းစုပေါင်းရေးဆွဲဖို့အဲ့ဒီနှစ်ခုပဲရှိတယ်ရှမ်းတွေရေးဆွဲတာကတော့ဖက်ဒရယ်ပြည်ထောင်စုမူအနေနဲ့သူတို့ရေးဆွဲထားမယ်ဟိုအဆွေးနွေးမှုပဲရှိတယ်ဆွေးနွေးဆိုတာဖိုက်ပေါင်းစုံဆွေးနွေးပြီးတော့ဘယ်လိုလုပ်နိုင်တယ်ဆိုတဲ့ဘယ်လိုရေးနိုင်တယ်ဆိုတဲ့အကြောင်းပဲ
ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးမှုပေါင်းရေးဆွဲဖို့ကိစ္စရကိုတော့လာမယ့်6လပတ်အစည်းအဝေးမှာရေးဆွဲသွားမယ်လို့လည်းဦးလျှောက်ပင်ခန်းကပြောပါတယ်ပြီးခဲ့တဲ့ပြည်ထောင်စုနေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စိတ်ကနေမြန်မာအစိုးရနဲ့ငင်းချမ်းရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးထားတဲ့အပေါ်ဝေဖန်မှုတွေရှိနေတယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းသဘောတူမှတ်တာလက်မှတ်ရေးထိုးသင့်နေဆိုပြီးအမြင်ရှိတယ်လို့တွေ့ဆုံပွဲကိုတက်ရောက်ခဲ့သူကိုစလဲသူကပြောပါတယ်ရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးကိစ္စနဲ့ပတ်သက်ပြီးကွဲပြားနေတဲ့ရှမ်းဖွဲ့စည်းအတွင်းမတူညီတဲ့အမြင်သဘောထားနိုင်ငံရေးလမ်းစဉ်ကွဲလွဲချက်တွေလည်းရှိနေပါတယ်ဒါပေမဲ့လည်းရှမ်းပြည်သူတွေရဲ့ဖြစ်စီရှင်တဲ့ဆန္ဒအတိုင်းတူညီတဲ့ပုံရည်မှန်းချက်ကိုလက်သွဲလှုပ်ဆောင်ဖို့လိုတယ်လို့ကြားဖြူပါသည်ကရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီတွက်ပတ်သွေးမှုဆိုင်းမောင်တင်ကပြောပါတယ်
ကိုကျင်းလာကျွန်တော်အားပေးချမ်းပြည်သူတွေရဲ့လိုအပ်ချက်ကိုဖြစ်ပေးချင်တယ်ဆိုတာချမ်းပြည်သူတွေရဲ့ဆန္ဒကိုထောက်ချုပ်ပြီးတော့မှမတူညီတဲ့ဟာတွေကိုဒီမှာခဏထားပြီးမှတူညီတဲ့ဟာတွေကိုကျွန်တော်ဘယ်လိုလက်ပြည့်ပြီးသွားမလဲကျွန်တော်ပြောတာနှစ်ပါတီကိစ္စတွေမကဘူးဒီလက်မှတ်တွေအဖွဲ့ကြီးကလည်းဒီတိုင်းပါပဲ
လက်ရှိမှာတော့ရှမ်းပြည်နယ်ထဲမှာဆိုရင်ပြည်တွင်းနိုင်ငံရေးပါတီတွေဖြစ်တဲ့ SNLD ခေါ်ရှမ်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်နဲ့ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီဆိုပြီးအဓိကကျတဲ့နိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ်။ဒီနိုင်ငံရေးပါတီနှစ်ခုလည်းပေါင်းစည်းနိုင်ရေးအတွက်ရှမ်းပြည်သူတွေကတွန်းအားပေးနေခဲ့ပေမဲ့လည်းပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။အလားတူရှမ်းလက်နက်ကိုင်တပ်ဖွဲ့တွေထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဥလွယ်မောင်ဦးစည်းတဲ့ပြည်သူ့စစ်တပ်ဖွဲ့ရဲ့ NDAAES မိုင်းလာတပ်ဖွဲ့အစရှိတဲ့လက်နက်ကင်တပ်ဖွဲ့တွေမတူကွဲပြားစွာရပ်တည်နေပါတယ်။အခုလိုမတူညီတဲ့ရှမ်းဖွဲ့စည်းတွေကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်တွေ့ဆုံဆွေးနွေးကြတာဟာကောင်းတဲ့လက္ခဏာတစ်ခုလို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရှမ်းမျိုးသမီးဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဂျင်းဟမ်ဖာကအခုလိုပြောပါတယ်။
ကျမတို့ရှမ်းပြည်အခုလိုမျိုးမျိုးရေးပေါ့နော်ကျမလည်းပြောလိမ့်မယ်နာကမှာပို့ပြီးလောက်ဆောင်နေတယ်လို့နောက်ရှမ်းပြည်မှာခြေပြုတ်ဖက်ချင်းနေလဲပြောရမယ်ဆိုရင်ကောင်းတဲ့လက္ခဏာလည်းပြောရမှာပေါ့နော
်လက်ရှိရှမ်းပြည်နယ်အတွင်းမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့တအန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ် ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲကိုရပ်တန့်ဖို့အမြင်ရှိတယ်လို့ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးရှောက်ပင်ခန်းကအခုလိုပြောပါတယ်။
ချမ်းမြေရဲ့အပိုက်တွေအမြင်အရကတော့ချမ်းမြေကိုပုံမစင်ပြေနိုင်အတွက်ကတော့အဲ့ဒီစစ်ပွဲကိုရပ်တန့်ဖြစ်ချင်တာပေါ့ဖေဖော်ဝါရီလ22ရက်နေ့ထိကျင်းပခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးပွဲကိုရှမ်းမျိုးရန်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်သွန်းဦးချမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီကဦးစောတိုင်းမြင့်နဲ့ဦးအောင်မြင့်ခ
Giga Pogu de la Tayaka Bare. Shami Nino Yegomdigo, Natasaton Kunema, Satin, Poisi Tabare, Kamia.
Shampi Nino Yegomdi, Nippal, Siwe Jango, Nango, eh, Song Santin Piatarawa. A cook looked trained out to Upajan Pank and Gay at the Lesser Apio Piapi Baume. Nyama Anna Bindrigo, Yopian, Lotare, Dabondri, Facebook Boma, Tingere, Moyam Yoga, looked trained out, go on Nimugo, Nangando, Soya Boma, Gino, Piacimu, Bomarine, Moyam Yuma, Yeskanga, Pansi Libare, Dugo, Pansi Sissi Nizepide, Jam, Yeskanga, Dipuare, So Nantare, Gunyanga, Sapiro, Piopiaba Mission.
ဒရင်နောက်ကိုအောင်နေမျိုးFacebook ပေါ်တင်ခဲ့တဲ့ဓာတ်ပုံထဲမှာကွန်လုံရက်၄၀ဆိုတဲ့ရုပ်ရှင်ကားကိုပုံသဏ္ဍာန်တစ်မျိုးပြောင်းပြီးအစိုးရထိတန်းတာဝန်ရှိသူတွေရဲ့မျက်နှာတွေနဲ့လောင်ပြောင်လှုပ်ထားတဲ့ဓာတ်ပုံဖြစ်ပါတယ်ကိုအောင်နေမျိုးကိုမူရစီဝအကြောင်းပြချက်နဲ့ဂျာနာပရင်းနဲ့ညီနဲ့တကောင်အချိန်အိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန
ရင်ကျတော့အဲ့ဒီ Facebook ကိစ္စပဲအဲ့ Facebook ကိစ္စမှာပေါ့နိုင်ငံတော်ကြီးကဲတွေအပေါ်တွေပါလိမ့်မို့ပေါ့နော်သူကမျိုးပြတဲ့ပုံစံမျိုးပါလားသူတို့ယူဆတာပေါ့နော်တော့တက်ကဓာတ်ရညွှန်ကြားပြီးတော့မှရေးဆန်းမှုပါလို့နဲ့ပူပါပါဝင်ဖွဲ့လို့ညနှစ်လ15လောက်ဝင်ပါတယ်ကျွန်တော်ကပြီးရတော့ဒီနေ့မှဘယ်နှစ်ခေတ်မှကျွန်တော်လိုက်ပြီးတော့အကူညီပေးတာလေနော်ဒီမှာဆက်မှုလည်းကျွန်တော်စကားလေးရတာမှကျွန်တော်စကားပြောဖြစ်တယ်အဲ့ဒီအချိန်မှာကျွန်တော်တို့ခေါ်တွေ့ဆိုတဲ့အချိန်မှာအမှုဖွင့်လိုက်ပြီးလို့ကျွန်တော်တို့ပြောပြပါတယ်
တဲ့င်းနောက်ကိုအောင်နေမျိုးကိုအေးမော်စီမံမှုအဲ့ဥပဒေပုံမှန်ငါကကြီးငါတို့နဲ့ဖန်စီတာကြောင်းမုံရွာမျိုးမှာရဲစခန်းမှုဒူရဲမှုပြုံးလွင်ကပြောပါတယ
်သူရဲ့ဒီတိုင်းစာမှာဒီကိုအောင်နေမျိုးက Facebook ပေါ်မှာသူတင်တဲ့ဒီဓာတ်ပုံတွေပေါ့နော်ဓာတ်ပုံတွေနဲ့အဲ့မှာစာသားတွေကိုစာသားတွေကဆိုလို့ရှိရင်ဒီပြည်တော်စုအစိုးရအပေါ်မှာပေါ့နော်မြေတာပြည့်စင်ရန်ဒီနောက်စီကံနေဖြီးဆန်းဖို့နောက်တစ္ဆာမဲဖို့နောက်တော်ဝတ်ရဆောင်ရတာကိုရုံရုံထိခိုက်စေဖို့ပေါ့နော်အနောက်ရှက်ပြည့်စေဖို့မမှန်ကောင်းတိတဲ့နဲ့ဒီမမှန်သတင်းကိုထုတ်လိမ့်မို့ဒါချော်ရခဲ့တယ်ဆိုတဲ့ကျွန်တော်တို့အကျူပါပဲဒါဆိုဆွဆွဲချက်ပါဗျအဲ့ဒီအရာရေးပေါ်စီမံမှုအဲ့ဒီကောငါကာကြီးငါအဲ့ဒီအရာအရေးယူပေးဖို့လာတိုင်တယ်တိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်ဗျ
ဓာတ်ပုံသတင်းတော့တူဖြစ်တယ်လို့နိုင်ငံရေးတကြွလှှရှားသူတူလည်းဖြစ်တယ်လို့သူ့အတိုင်းဝိုင်းကဆိုပါတယ်သူ့ကိုအခုလိုဖမ်းထားတဲ့ပုံမှန်တွေဟာအကြောင်းကြချက်ပေးုံတက်တက်တာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန်ဆွေကပြောပါတယ
်။မဲဘူးကဒီတွေ့ဦးလေးကအမားတော့ကြောက်ရပါတယ်လို့ကျွန်တော်ဆင်တာပေါ့နော်ယူဆတာပေါ့နော်။တကယ်လည်းဘူးစီလုံးတဲ့လူကမဟုတ်တာလားသူမီဒီယာလောကမှာတည်ဝင်လှုပ်ရှားတဲ့လူတွေပဲ။တကယ်လည်းချက်ဖို့လည်းမတွေ့ဘူးပေါ့ဗျာ။အဲမတွေ့တော့ကျတော့ဒီသူ့ရဲ့စနစ်တွေတို့ကွန်ပျူတာတွေတို့ဘာလို့အဲဒီမီဒီယာတို့နေတာစီစီတွေအကုန်လုံးဒေတာတွေမှာသူတို့လိုချင်တဲ့ file တွေပါတွေ့သွားပြီးတော့အဲတရားဆွဲတဲ့လူကျွန်တော်ယူဆပါတယ်ဗျာ
။ကိုအောင်နေမျိုးမှုကိုယမန်နှစ်ပတ်ယူလာပြီးမတ်လ7ရက်နေ့မှာတရားရုံးတင်ဆေးဆေးသွားမယ်လို့ဒူရဲမှုပြုံးလွင်ကပြောပါတယ
်တရားသူကြီးရှိကိုတင်ပြပြီးတော့တရားသူကြီးရဲ့ဒါရမန်ပေါ့နော်သူရဲ့ချုံမိတ်ပေးတဲ့အရာကျွန်တော်တို့ကဒါဖန်ထားတာဖြစ်ပါတယ်ဗျကျွန်တော်ဆေးဆေးတဲ့ကာလပါကျွန်တော်တို့ကရဲတပ်ဖွဲ့ကကျွန်တော်တို့စစ်ပါပါဗျဆေးဆေးပေါ်ပေါက်ချက်ပေါ်မှာမူတည်ပြီးတော့ဒါဘသူတွေအပြစ်ရှိပါတယ်သူ့အပြစ်ဘသူတွေလည်းထပ်ပြီးအပြစ်ရှိရင်လည်းအပြစ်ရှိလာပါတယ်ဆိုတော့ဒါထပ်ပြီးပေါ်ပေါက်လာပါမယ်ခင်ဗျလာမယ့်မတ်လ7ရက်နေ့မှာအဲ7ရက်နေ့ကိုကျွန်တော် First Roman ကိုကျွန်တော်တို့အဲ့ဒီယူထားပါတယ်ဗျ
Facebook ပေါ်မှာတော့ကိုအောင်နေမျိုးအ мян ပြန်လဲလွတ်မြောက်ရေးအတွက်ဝေဖန်ရေးသားမှုတွေကိုတွေ့နေရပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စုံစမ်းတင်ပြသွားတာပါ။အခုနားဆင်ရမှာကတော့မြမပညာရေးပြုပြင်ပြောင်းလဲဖို့လှုပ်ရှားနေကြတဲ့ကြောင်သားခေါင်းဆောင်တချို့နဲ့လွတ်တော်တာဝန်ရှိသူတွေဒီကနေ့တွေ့ဆုံခဲ့ကြတဲ့အခြေအနေကိုပြောပြပေးမှာပါ။အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းလွှတ်တော်တွင်မှတည်ပြုနိုင်ဖို့ကြံ့ကြာနေတာကိုဆွေးနွေးညှိနှိုင်းနိုင်ဖို့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေကလွှတ်တော်တာဝန်ရှိသူတွေကိုဒီကနေ့တွားရောက်တွေ့ဆုံခဲ့ကြပါတယ်။ပညာရေးဥပဒေပြင်ဆင်ချက်အတည်ပြုနိုင်ရေးကြံ့ကြာနေမှုကြောင့်ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်ရင်တပိတ်နားထားတာကိုပြန်လည်စတင်ဖို့ဆောင်ရွက်နေတဲ့အချိန်မှာကျောင်းသားခေါင်းဆောင်တွေအခုလိုလွှတ်တော်ကိုတွားရောက်ခဲ့ကြတာပါ။အပြည့်စုံကိုဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြပါမယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းအတည်ပြုနိုင်ရေးကြံ့ကြာနေတဲ့ကိစ္စနဲ့ပတ်သက်လို့လွှတ်တော်အတွင်းလှုပ်ထုံးလုပ်နည်းတွေကိုလေ့လာနိုင်ဖို့အတွက်မန္တလေးမြို့ကနေရန်ကုန်အထိခရီးရှည်ချီတဲ့တပိတ်မှောက်နေတဲ့စစ်ကြောင်းကကျောင်းသားတွေကစတင်ကမ်းလှမ်းခဲ့တာလို့ဆိုပါရစေ။ Kalan Zingaro, Pitu Lotto, Kuzle Upite, Uke Mauigani the same, Kalangavide now. Pitu Lotto Nayaka, Ushu Mane Tresome, so be Pioso Geta Losubare, Digne Treson Zemaro, Ushu Mangam, Alo Matreso Nanga, Pianle, Pioso Gere, so be Pima the basic young at Dowinga, Kotiha Winting Asubare.
Ushu Mane, Tanaru, Tugu. ตาวิโรซีเซนอะไรอุชิมังอ่ะเราดีเจ้าหน้าที่ยောက်ลาได้ในทางนี้มาตัวมาอ้าวสุดแล้วผมก็บอกเลยปฐมอ่ะสู้กูได้ซีเซนอ่ะพี่รอวันนั้นเราไปกูซีเซนอ่ะพี่รอมาดูกูได้ก็ดีๆพี่รอมาด้วยนะก็ดีๆพี่รอมายောက်ลาได้เช่นกันมาอ้าวสุดแล้วผมก็บอกเลยปีรอสุดที่แจ้งก็ไม่ได้ไงไปดูอ่ะสุดแล้วเออดูถ้าว่าเนาะสุดแล้วพอจะเอาอธิบายให้ตัวเองที่นายกอีเดียวกันนี่พี่รอพี่ทายก็ดีเลยกูจะรอเราเสียงมาก่อนตัวพิเศษก็ตัวเขาเน
အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှာကြားနာဖို့အတွက်မလ၅ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ကျောင်းသားတွေကတော့ဖေဖော်ဝါရီလ၂၈ရက်နေ့နောက်ဆုံးထားပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှာအတည်ပြုပေးဖို့အတွက်တောင်းဆိုထားတာပါ။
ဒီအခြေအနေတွေအတွင်းကျန်းကျန်မှုတွေရှိနေတာကြောင့်ဆိုပြီးကျောင်းသားတွေကလွှတ်တော်အတွင်းကလုံထုံးလုံနေအစဉ်အစဉ်အခြေအနေတွေကိုလေ့လာဖို့အတွက်စတင်ကန့်လန့်ခဲ့တာဖြစ်တယ်ဆိုပြီးကိုတီဟာဝင်းတင်ကဆိုပါတယ်။အဓိကကကျွန်တော်တို့အားလုံးကိုပါဦးတောင်းတာလဲဆိုတော့ဒီဥပဒေမူကြမ်းကိုဒီလောက်ကြာနေအောင်ဘာဖြစ်တာတော့ဒီဥပဒေမူကြမ်းရဲ့
ပြည်သူ့လွတ်တော်ရုံးကသတင်းထုတ်ပြန်ချက်မှာတော့တပိတ်စစ်ကြောင်းကကျောင်းသားတွေကိုပြည်သူ့လွတ်တော်မူကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်ကဦးဆောင်ပြီးလက်ခံတွေ့ဆုံခဲ့ကြောင်းဥပဒေပြည့်ရေးနဲ့လုံထုံးလုံနီးတွေကိုရှင်းပြပေးခဲ့ကြောင်းရေးသားထားပါတယ်။ ကျောင်းသားတွေဘက်ကတော့သူတို့ရဲ့လေ့လာတွေ့ရှိချက်ရရှိချက်တွေကိုမကြခင်မှာသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလမှာလုတ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေတပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း 60 အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာခရီးရှည်ချီတက်မှုကိုစတင်တော့မှာဖြစ်ကြောင်းကျောင်းသားတွေကပြောဆိုခဲ့ကြမှာတော့နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်အနေနဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့အတွက်အပြန်အလှန်တဝင်လှော်တွေပေးခဲ့ပါတယ်။ ဒီနောက်မှာတော့ကျောင်းသားလှုပ်ရှားမှုတွေအရှိန်ရလာပြီးခရီးရှည်ချီတက်မှုတွေတက္ကသိုလ်တချို့ကကျောင်းသားတွေကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်မှာဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အစိုးရလွှတ်တော် ကျောင်းသားကော်မတီNNEအလို့ခေါ်တဲ့ပညာရေးကွန်ရက်တစ်စုပေါင်းပြီးဆွေးနွေးပွဲတွေလုပ်ခါအမျိုးသားပညာရေးဥပဒေကိုပြင်ဆင်ချက်မူကြမ်းကိုရေးဆွဲခဲ့တာဖြစ်ပါတယ်။ ဒီကနေ့မှာပဲကြောက်စဲတောင်းသားပါဝင်မြို့နယ်တချို့ကလမ်းမပေါ်တွေနဲ့ကျောင်းတွေမှာတော့ကျောင်းသားတပိတ်တွေကိုတံပြန်တပိတ်ပုံစံမျိုးနဲ့ဒီမိုကရေစီရှင်သန်ရေးအတွက်ဆိုကာနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုလိုလားကြောင်းဆန္ဒထုတ်ဖော်ပွဲတွေကိုပြည်ခိုင်ပြိုးပါတီဝင်များကပြုလုပ်ခဲ့တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်ရှင်
ရရှိမြန်မာနိုင်ငံရဲ့လုခလစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှာရှိနေရဆိုပြီးတော့မကြခင်ကထုတ်ပြန်တဲ့အစီအစဉ်ကစားတစ်စောင်းမှာဖော်ပြပါရယ်မြန်မာနိုင်ငံမှာဆူရူရှင်လဲခုဆိုရင်ဒီလုခလစာတိုးမြင့်ရေးအတွက်လုံသမာဆန္ဒပြမှုတွေရှိနေလို့ပဲလွှတ်တော်အတွင်းမှာဆိုရင်လဲအခြေခံလုအားကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါရယ် ဒါကြောင့်မို့လို့အခုသတင်းပတ်စင်နေညပိုင်းတဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလုအားကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်
VOA အမေရိကန်တိုင်းရဲ့တိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ကြိမ်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00နာရီကနေ 9:00နာရီအထိ line တို့မီတာ20432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00နာရီကနေ 9:00နာရီအထိတစ်ချိန်နေ့လယ် 12:00နာရီကနေ နေ့ကင်း 1:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေညပိုင်းအတန်လွှင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအစီအစဉ်တွေထဲမှာတော့လူမဲလူခွင့်ရေးလှုပ်ရှားသူအမျိုးသမီး Rosa Parks အကြောင်းနားဆင်ကြရမယ့်အမျိုးသမီးကန္တာသုတဆုံလေအမေရိကန်တခွင်နဲ့မြမမြေအောက်ရေကိုအကျိုးရှိရှိအသုံးပြုရင်းနဲ့ရေရှိခန့်အောင်ဘလို့စောင့်ရှောက်မလဲဆိုတာကိုတော့
ဘလို့ပမာဏဒီကျွန်တော်ထုတ်ယူ30နိုင်မလဲတယောက်ရောင်းမှာတိကျပြည့်စုံမှုအနည်းဆုံးကဘလို့ဒီစီထုတ်ယူ30နိုင်မလဲဆိုတာကိုစီစမ်းလေ့လာဖို့ကျွန်တော်လိုတာပေါ့နော
် UNICEF မှာရေနဲ့တန်ရှင်ရေးဆိုင်ရာကြွမ်းကျင်သူဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဇလဗေဒာနဲ့ဘူမိဗေဒာပညာရှင်ဥညွန့်လွင်ရဲ့ပြောပြချက်တွေကိုလည်းသိပ္ပံတဲ့ဤပညာကန္တာမှာနားဆင်ကြရမှာပါဒီစီစဉ်တွေထဲကမှအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်အမေရိကန်ပြည်တော်စုမှာဖေဖော်ဝါရီလဟာ Black History Month လူမဲသမိုင်းတင်လဖြစ်တဲ့အတိုင်းဒီလမှာဆိုရင်လူမဲတွေရဲ့ပြည်သူ့ခွင့်ရေးရုန်းကန်မှုတွေကိုမိမောင်းထုတ်ပြလေးရှိပါတယ်။လူမဲအမေရိကန်အမျိုးသမီးတွေကပြည်သူ့ခွင့်ရေးအတွက်စွန့်စွန့်တမန်ဆောင်ရွက်ပေးခဲ့သူ Rosa Parks ရဲ့အကြောင်းဒီတစ်ပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလာတန်ကတင်ပြထားပါတယ်ရှင
် I had not planned to get arrested. I had planned to do with thatHaving to end up in jail, but when I had to face
ဒီမနေ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားအရခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘောအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခွင့်အာဏာကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘောအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘောမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပရင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ပါစကာရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ Kulu Lubu Lube Kwejas Sandago Kaniara Mialule Tunine Kulu Makamiana Pilu Akan Yegeda Pidelu Rusa Baxa Biogeda Garo.
Well, I had work and I can't say I wasn't tired, but that
Chumaga Lubi Mambi Pianara Dabi Me Chma Bi Manlu Pascaboma Koniagani Tabibu Ningerarum Hobabu. Chimani ne Chmaga Danya Danji Pascaga Bibi Sida Mulule Chima Tabizia Jam Shibu Chima Yungji Bari. Dabi Chimago Kulu Kweja Sisanda Mugule Chima Makano Ulu Sompiade Dwe Akulu Pascabo Ma Koniago Mape Bigeda Valu Rusa Baxa Biogeda Pibari. American Pidon Zuma Racial Segregation Lukore Atayon Kwejare Sinigu Chindone Tosinga Kidwaya Ma Lubuga Shidankong Lumeriga Nabdankonima Tanjaya B. Lubu Redwe Shidankonima Niam Shi Nabdankoma Lumeriga Pebe Jayara Pibari Dago Rosa Baxka Sanchin Gerawa Aladube Jangdui Satao Sandui Yoshi Yundui Satpimale Lubune Lumerigo Queja Sesan Taraba Rosa Baxue Montgomery Mugrima The Adayon Queja Sniku Baskar River Ma The child Lume Mutmiriga, Akangelu, a pan kange, jayara, rile, shigevare. Dabi melule, didica, rosa box, a pan kangearo. Lume lupe ziga, di piagu, macanore due, do no ma, wine be, yadi, bigi javare. Rosa boxaro, lope uke be. Alabama ma, a lo sham yare twejone, do ne duki moha, detroit mugu, bianke jayavare. Tozi lume puezipite, endable e sibiale. Dipiago, Santa Campi, Shedan Dingevare, Toothpin tossing up Bidukui, Loshamuma, Kansan Piet della Dugado, Dia Hosia, Doctor Martin Luther King Pipari, Tosin Lubu Lumia Quejamu, Sesai, Sundapo, Ninjanswa, Taipoi Wimbus, Sumpia Kedu, Doctor King, Bioge, Ragule, Pian Pian, Tempia, Lubare.
Segregation in public transportation will pass away eventually.
And I think we
Dr. Martin Luther King, Usaune, Lushamu Jaune, Atayan, Quejae Seneha, Ubriya, American Bidon Zuma, Sonta Kevare. Dr. Martin Luther King aro lojan kange yabari. Rosa Parks ha tango ya shise kuni miya nao bai ma le atayang kweja mu taipi lo sha mu dwe sale sangyue kedalu Detroit miu ma lume lunge ri te mu winjang jambi tana go le pwene bige bari. Kulo dandu kuni ya shi mu dwe tubuwa ma manamini joba mu dwe jang tango ya kuse kukuni ma tozin tamra Bill Clinton nga Yadarigo beat it, Minzon Sudizi Pide, Tamraye, Lumyamu, Sudizi Pin, Lodo Sanya, Minzon Sudizi Sugule, the Wu Chimin Kevari, Tosin Tamra, Clinton, Subibuema, Yogi, Dagaro.
Rosa Parks ignited the most significant social movement in modern America.
Rosa Parksa, Kitty American Tamaima, Tingia Jazo, Lumuye Bionne, Possum Hugo, Sadin Bigaduba, Purin Sipsi Gate, John Yinui, Sunda Sibu. Possible Chigan Uri Pinsinje, Sato, Saline, Sangaruma, Pier Tare Grigu, Piesina Mu, Juban Bigaduba. Now Nibong Aze Jombe, Rusa Baxa, the Chinga Basagaboma, Niama Pe Bigarate, Jolumbi, the Cha, Dandu Oquinye, Jabang Gwen Dre, Juban Bigadu, Piedamu, Dugo, Tamaraga, Chimine, Lumyamu, Sudze Abin, Jerone Du, Ludo Gonzon Regale. Lumyamu should say su, Tugo, Chimia Mare.
Rosa Baxa, Natang Nagu, October Lan, Selieni, a thick goosen ne yue ma, Guelung Gibari. Tozin, 2 years Kanago, Dio Kede, Tambra, Barack Obama, Matia, Pioge Dagule, Bian Bian Timpia, Lubari.
We honor this woman, Rosa Parks, by finding within ourselves. The courage to do
what General Digni, Garwa Bure, Mudamija, သူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူဟာဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့တမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေတမရတွေရဲ့အမိတွေမိသွားတာမှသူ့အမိကိုတော့အမြဲတည်းရနေကြမှာပ
ါ Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မှာမွေးဖွားခဲ့သူ Rosa Parks ဟာသူ့အသက်တရာပြည့်တဲ့အထိမ်းအမှတ်ဖြစ် Rosa Parks တစိကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend
ဒလလတန်းစီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါအခုတစ်ပတ်တုတ္တဆုံလေးအမေရိကန်တခွင်ကိုဆက်ပါဟုတ်မယ်ရှင်အမေဒီအင်္ဂလိပ်စကားပြောမြန်မာရုပ်ရှင်ဖြစ်တဲ့မူဒရာခေါ်တန်းရုပ်ရှင်စကားအကြောင်းကိုပြောပြပေးမှာပါဒီစကားကိုရိုက်ကူးနေတဲ့ဒါရိုက်တာခရစ်စတီနာကအခက်ခဲတွေအများကြီးရင်ဆိုင်နေရပေမဲ့အည်သွေးပြည့်မီတဲ့အစ်စ်မြင့်ရုပ်ရှင်ဇာတ်လမ်းဖြစ်အောင်ရိုက်ကူးထားတယ်လို့ပြောပါတယ်ဒါရိုက်တာခရစ်စတီနာခီကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ခရစ်စတီနာခီယာဒီအမေရိကန်ပြည်အောင်စုမှာရုပ်ရှင်ပညာနဲ့ပတ်သက်ပြီးတော့သင်ကြားခဲ့တယ်။နောက်အခုဒီမြန်မာပြည်မှာသွားပြီးတော့ဒီမြန်မာဇာတ်လမ်းပေါ့လေရိုက်ကူးနေတယ်ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့အရင်စပြောပြပါလား
။ဒီရုပ်ရှင်က2014ပေါ့နော်။2014အစမှာအဲဟိုမူဒရာကလင်းဆိုပြီးတော့ဗမာလူသားမူဒရာရဲ့ခေါ်တယ်ပေါ့နော်။အဲ့ဒါဟိုဒီမှာရှိတဲ့ဟိုကဟိုမင်းသားမင်းသမီးတွေကိုတိတ်ချာရွေးပြီးတော့ရိုက်ခဲ့တာပေါ့နော
်ဆိုတော့ဒီမူဒရာရဲ့ခေါ်တဲ့ရုပ်ရှင်ဇာတ်ကားကိုပေါ့နော်ဟိုဘာကြောင့်ဒီမြန်မာပြည်ဇာတ်လမ်းပေါ့နော်နောက်ခံထားပြီးတော့ဟိုရိုက်မယ်ဆိုပြီးတော့ဘလို့စိတ်ကူးမျိုးရခဲ့တာလဲ
အော်ဟုတ်ကဲ့ဟိုမြန်မာပြည်ကိုလေပြန်ရောက်လာတော့ဘာတွေ့ရလဲဆိုဒီမှာ culture ကနည်းနည်းပျောက်လာပြီးတော့ Korean culture ကအရန်ကိုစိုးမိုးလာတွေ့ရတယ်ပေါ့နော်ကအဲ့ဒီမှာ Korean TV series တွေအတိုင်းအပြင်မှာလူငယ်တွေက like ဝတ်ကြတယ် like အဲ့လိုပုံစံတွေ like ခံကြတဲ့အချိန်မှာအာပမာဆန်ဆန်ကားလေးတကားဟိုပေါ့နော်ပမာမင်းကလေးနှင်းသူစားလိုမျိုးအာစပင်ရှိရှိစပင်နဲ့မောင်းပြီးတော့ဟိုစပင်တွေပါလေအယောင်မစိုးဘူးပေါ့မျက်လုံးတွေပါလေဆိုလဲဟိုအယောင်လေးအထဲထဲမှာကောက်လာပြီးတက်ပြီးတော့ဟို contact lens တွေမတက်ထားတဲ့မတက်ထားပဲနဲ့တကယ်ကိုကြက်တည်ရှိရှိလှပပြီးတော့ပညာလဲတက်တယ်နိုင်ငံတကာဝင်ဆက်တဲ့မိမတယောက်ကိုစံချိန်ထားလိုက်ပြီးတော့ဒီလိုဇာတ်လမ်းမျိုးလေးဖန်တီးရင်ကောင်းမလားပေါ့နော်ဆိုပြီးစဉ်းစားလိုက်တယ်အဲ့ဒီနောက်မှာမှအာ culture နဲ့လေရောချင်တယ်ဗမာအကဗမာ music တွေကိုလည်းပြချင်တယ်ဆိုပြီးတော့နောက်ဗမာပြည်ရဲ့လှပတဲ့နေရာတွေရဲ့အဲ့ဒါကိုမှ drama ဘယ်လိုဖောက်မလဲဆိုပြီးတော့စဉ်းစားလိုက်တာပါ
သမယိုးကြကျွန်တော်တို့ဒီမြမလူမှုအတိုင်းဝန်းကနေဟိုထွက်လာနေတဲ့ရုပ်ရှင်တွေနဲ့အခုဒီခရစ်စတီနာခီရဲ့ဒီမူဒရာခေါ်တဲ့ရုပ်ရှင်တွေကဟိုဘာတွေဟိုထူးခြားမှုရှိမလဲခင်ဗျအ
ာဘာထူးခြားမှုရှိမလဲဆိုတော့ဒီရုပ်ရှင်ကတော့အချိန်ယူထားတယ်ပေါ့နော်အချိန်ယူရဲဆိုတာကနိုင်ငံတကာမှာရုပ်ရှင်ရိုက်ကူးပုံအဆင့်ဆင့်ရှိတယ်အဲ့ဒီအတိုင်းပဲဟိုလိုက်နာထားရပေါ့ပမာပြမှာကတော့များတော့အဖြစ်မြင်မြန်ဆက်ဆက်ရိုက်ကြတယ်မြင်မြန်ဆက်ဆက်ပဲပြီးသွားကြတယ်အာကျမတို့ကတော့ဇန်ညွန်းကိုလည်းတည်ထားရေးတယ်တခါဇန်ညွန်းကိုရေးပြီးတဲ့အနောက်မှာမှအက်တာတွေကိုဟိုနာမည်ကြီးတွေနာမည်မကြီးတာတွေကအတိအကျမဟုတ်ဘူးပေါ့ကျမတို့ကဒီ character နဲ့ဘယ်လိုအဆက်မှုရှိမလဲလိုက်ထမှုရှိရလားဆိုပြီးတော့ casting ကို open casting ခေါ်လိုက်တယ် 3 days တို့ပြိုင်ကွင်ပေးတယ်အာပြန်ပြီးတော့မှ character တွေတဲရမှကျမတို့နဲ့အလုပ်လုပ်လို့လည်းအဆင်ပြေမယ် character နဲ့လည်းအဲအဝင်ခွင့်စရှိတဲ့သူတွေကိုတစ်ခါတစ်ခါပြန်မိတယ်အာအချိန်ပေးနိုင်လားကျမတို့ acting coach ရှိတယ်သူနဲ့ training သုံးပတ်ပေးမယ်ပေါ့နော်အာအဲ့ဒီအချိန်မှာသူတို့က commitment ပေးနိုင်မှကျမတို့ကလက်ခံတယ်အဲ့ဒီနောက်ပိုင်းမှာတစ်ခါ pre production ကိုထိုင်တယ်
pre-production နေနဲ့ကျွန်တော်တို့ location scouting တွေသွားတယ် location scouting တွေမှာတိတိကျကျဓာတ်ပုံတွေပါရိုက်ယူလာရိုက်ယူလာပြီးတော့မှကျွန်တော်တို့ short list ကိုရေးတယ်နောက်တစ်ခုကတော့မြန်မာပြည်ရဲ့အဓိကအားနည်းနေတဲ့ဒီ sound design ပေါ့ sound design မှာဆိုလို့ရှိရင်များတော့အခင်ကတော့ဟို location တွေကရလာတဲ့ dialogue တွေပါနေနဲ့ပဲတုံးလိုက်တာပဲပေါ့နော်တော်တခါကြလဲကြည်ဓာရီလက်ရှိရင်မကြည်ဓာရီလက်ရှိရဲအဲအဲ့လိုမဖြစ်စေရဘူးစတူဒီယိုထဲမှာအကုန်လုံးကို dialogue တွေပြန်သွင်းတယ်အာပြန်သွင်းပြီးတော့မှတခါ sound designer ရှိကို digital ပေးရဲ sound designer ကလည်းအမေရိကပညာသင်လာတဲ့လူဆိုတော့သူကလည်းရုပ်ရှင်ကြောင်းလာလေ
ခွန်ဆိုင်အားဆိုင်ပေါ်ဒီရုပ်ရှင်ဖြစ်မြောက်အောင်စူးစမ်းခဲ့ရဆိုတော့ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဟိုဘယ်နေပေဒီမှာအဓိကထားပြီးတော့ဖြန့်ချီသွားမလဲဘလောက်တိအောင်အောင်မြင်မှုရလိမ့်မယ်လို့မျှော်မှန်းထားလဲခင်ဗျာ
အောင်တော့အောင်မြင်စေကြတာပေါ့နော်အာအရန်ကြီးမျောလင့်ထားတာထက်ကိုလုံးနိုင်တဲ့ဒီချိန်ဒီကာလမှာအစွမ်းကုန်ကိုစူးစမ်းနိုင်တဲ့အတိုင်းအတာအကုန်ထိတော့စူးစမ်းထားရပေါ့အာအိန္ဒိယမှာဆိုလို့ရှိရင် low budget film တစ်ခုက $4 million နဲ့ရိုက်တယ်ဆိုတော့ခုနောက်ဆုံးပေါက်တော့ the lunch box ဆိုတော့$4 million ရှိတယ်ကျွန်တော်တို့ကသူတို့ရဲ့တနေ့ရိုက်ကူးရေးဇယက်ကိုတကားလုံးရိုက်ရတာဆိုတော့လေ
ဒီမြန်မာလူငယ်တွေရဲ့မှာလည်းပဲအခုလိုမျိုးကိုဝါသနာပါရာကိုတိုက်တိုက်တွန်းတွန်းလုပ်နိုင်တာအတော်ရှားပါတယ်ဆိုတော့ဒီခရစ်စတီနာခီယာဒီရုပ်ရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဟိုစိတ်ဝင်စားမှုဟိုဘယ်လိုဖြစ်လာလဲဘာကြောင့်ဒီမှာဒီရုပ်ရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့လေ့လာသင်ကြားခဲ့လဲဆိုတာလေးကိုလည်းနည်းနည်းတော့ရှင်းပြပေးပါလား
အမေရိကန်ကိုရောက်တာ15နှစ်လုံးခဲ့15နှစ်လောက်ကပေါ့နော်လုံးခဲ့15နှစ်တော့မကတော့18 လောက်ရှိပါပြီပေါ့အဲ့နောက်ပိုင်းမှာကျွန်တော်တခြားကြောင်းတွေတက်တယ်အာမေဂျာပရမအူဆုံးကျွန်တော်စယူလိုက်တော့လောနဲ့ပတ်သက်တဲ့အာ criminology တခုယူလိုက်သေးတယ်ယူပြီးတော့မှစိတ်မဝင်စားဘူးပေါ့နော်စိတ်မဝင်စားဘဲနဲ့နောက်အနုပညာဘက်ကိုတက်ချင်တယ်ဆိုတော့ကျွန်တော်အရင်ဆုံးတက်ကူအရင်မတက်ဘူးပထမအူဆုံးအာဒီ class လေးလိုက်တယ်အာ diploma 1 year diploma အရင်ဆုံးတွတ်တက်လိုက်တယ်တွတ်တက်လိုက်တော့မှလုံးနိုင်လားမလုံးနိုင်လားလဲသိကျင်တာလဲပါတယ်ဆိုတော့တိတိကျကျသွားပြီးတော့တက်လိုက်တဲ့အချိန်ကျတော့မှကိုလုံးချင်တာဒါဖြစ်နေမှန်းသိလာတယ်အဲ့တော့မှကျတော့နောက်ဆုံးတက်ကူမှာဒီ digital filmmaking and multimedia major လေးကိုယူဖို့ဆုံးဖြတ်လိုက်တာပေါ့နော
်ဆိုတော့အခုနောက်ဆုံးမေးခွန်းပါခင်ဗျာအခုလိုမျိုးပေါ့နော်ဒီမြန်မာပြည်မှာသွားပြီးတော့အခုလိုမျိုးဒီရုပ်ရှင်လုပ်ငန်းလုပ်ဖို့အတွက်သွားတဲ့အခါမှာရောဟိုဘယ်လိုအခက်အခဲမျိုးတွေတွေ့ရပါလဲခင်ဗျာ
ကျွန်တော်တို့မြန်မာပြည်မှာ independent filmmaker အနေနဲ့ရည်တည်နေတာပေါ့နော် independent filmmaker အများစုကဟိုကိုယ်ပတ်စံကိုထုတ်ရိုက်တဲ့လူတွေရှိရဲဒါမှမဟုတ်လို့ရှင် budget လေးရလာတဲ့ဟာဥမာထားပါတော့3,000ရရဲဆိုလို့ရှင်အာ mood score မှာဆိုလို့ရှင်ကျွန်တော်တို့ရရဲ့ budget ထက်ပိုပြီးတော့ကောင်းကောင်းရိုက်ချင်တဲ့ခါကျတော့ကိုနီးကိုဟန်နဲ့ sponsor တွေလိုက်ရှာအာ producer လည်းပြောပြတာပေါ့ဒါဘယ်နေရာတော့ sponsor ရနိုင်လဲအဝိုင်းရှာကျွန်တော်တို့ပါကျွန်တော်တို့လည်း like ပြောအလကား location တွေဆိုလည်းအလကားရအောင်အတော့ personage တွေ shot ပေးအောင်ကျွန်တော်တို့မင်းသားရဲ့မင်းသမီးရဲ့နေထိုင်ရေးစရိတ်တွေတက်တာအောင်ဆိုပြီး live လုပ်တဲ့ပုံစံမျိုးလည်း independent filmmaker လို့ခေါ်တာပေါ့နော်ဆိုတော့ကျွန်တော်တို့ independent filmmaker မြန်မာပြည်မှာမခက်စားသေးဘူးအခုမှစပြီးတော့ဖြစ်လာတော့၄-၅ယောက်လောက်ပဲရှိရလို့တောင်ပြောလို့ရတယ်ပေါ့ဆိုတော့ကျွန်တော်တို့တွေကဒီသူတို့တွေနဲ့ဆက်ကြောက်ဘယ်တော့မှမချုပ်ထားအောင်ကိုနီကိုဟန်ရဲ့ရုပ်ရှင်လေး budget တွေရအောင်ရှာပြီးတော့ရိုက်တယ်လို့ပြောလို့ရတယ်။ဒါပေမဲ့ဒီမှာကတော့တိုက်ပိုင်နေနေနေကြတာ။သူတို့မင်းသားသူတို့ပတ်စံသူတို့ဟာနဲ့ပေါ့။ဆိုတော့ကျွန်တော်တို့အတွက်ကဒီမှာအရန်ခက်ခဲရက်တည်းရ။နောက်တစ်ခုကဒီကနအာ budget တွေအခုတဖြည်းဖြည်းနဲ့ပရိသတ်ကလက်တော်ဒီသူတို့ traditional guy ကိုလက်မခံတဲ့ခါကျတော့budget တွေအခုကြီးမှရမယ်ကောင်းမှရမယ်ဆိုတော့တည်လာတဲ့အချိန်မှာလဲအများတော်ဖြင့်နိုင်ငံသားတော့ခေါ်ပြီးတော့ရိုက်လိုက်တာအဲအဲ့လိုမျိုးတွေဖြစ်လာတယ်ပေါ့နောက်အစိုးရဘက်မှလည်းအများတော်ဖြင့်က project တွေရလာပြီဆိုတော့သူတို့နှိဆက်ရဟိုချပေးကြဆိုတော့လူငယ်တွေတော့ကတော့တော်တော်ကြီးကိုလမ်းပိတ်နေရလို့ထင်တယ်ပေါ့ဆိုတော့လူငယ်တွေလမ်းပွင့်ပြီးတော့လူငယ်တွေဟိုလမ်းပွင့်ပြီးမှနောက်ထပ်ပညာတတ်တွေကပြန်လာမယ်လို့ကျွန်တော်တို့ကထင်တာ
တူတာဆောင်းလင်အမေရိကန်တခွင်ကိုအခုလိုတောက်ကြညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်
ဒီတစ်ပတ်တော့ရေသယံစာတအရင်အမြင့်တွေတဲက
မြေအောင်ရေကိုထိမ့်သိမ့်ဖို့လိုအပ်နေတယ်ဆိုတော့ပြောပြပေးပါစီ။မြန်မာနိုင်ငံမှာနွေရာသီရောက်လာတာနဲ့တချို့ဒေသတွေမှာတောက်သုံးရင်အခက်ခဲနဲ့ကြုံရလေရှိပါတယ်။ရေအရင်းမြစ်တွေကမြေပေါ်မြေချောင်းအင်းအိမ်တွေအေးပါတယ်လို့မြေအောင်ရေကလည်းအဓိကကျတဲ့ကဏ္ဍကနေပါဝင်တာမို့မြေအောင်ရေတန်ရာစာတကိုရေရှည်သုံးနိုင်အောင်ထိမ့်သိမ့်ဖို့လိုအပ်တယ်လို့ကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိဗေဒပညာရှင်ဥညွန့်လွင်ကပြောပါတယ်
။ကျွန်တော်တို့အဓိကအနေနဲ့တော့မြေပေါ်ရေဖြစ်တဲ့မြေချောင်းအင်းအိမ်ရေကန်နေရာနေတုံးနေ။နောက်ဒုတိယအပိုင်းကတော့ကျွန်တော်တို့မြေအောက်ရေပေါ့နော်။ပမာပြီးအထက်ပိုင်းကနေပြီးတော့ဟိုးဆောင်ပိုင်းလောက်ထိကမြေအောက်ရေကိုနည်းနည်းနဲ့ကျွန်တော်တို့ထုတ်ယူသုံးဆွဲတာတွေရှိပါတယ်။ဒီမြေအောင်ရေထုတ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံမှာဒါဖေးဆိုဝေတနီတွေကဒါလုတ်တိုင်လာတဲ့နည်းစနစ်တွေလည်းရှိတယ်။ဒီဘက်ကမှာဆက်ရည်တွင်းနဲ့ပိုက်တွေချပြီးမြေအောင်ရေကိုထုတ်ယူသုံးဆွဲတဲ့အပိုင်းတွေလည်းရှိလာတယ်။ဒါအဓိကပြောချင်တာကဗမာပြည်မှာကျွန်တော်မြေအောင်ရေသုံးဆွဲမှုတွေဟာတစ်နေ့တည်းတစ်နေ့စဉ်လို့ပို့ပြီးတော့များလာတယ်။ဆိုများပြားလာတဲ့အချိန်မှာဒီမြေအောင်ရေအရာဇာတတွေပေါ့နော်အရင်းမြစ်တွေကိုမဆုံးဆုံးအောင်မပြည့်စုံအောင်ဆိုရည်ရှိကျွန်တော်သုံးဆွဲနိုင်အောင်ထိမ့်သိမ့်လို့လုပ်ရတယ
်။ရည်ရှိသုံးနိုင်အောင်မြေောက်ရည်အနေထားကိုစနစ်တကျလိလမှတ်တမ်းတင်ဖို့လိုအပ်ပြီးထောက်ယူသုံးဆွဲလိုက်တဲ့ရည်အတွက်အစားပြန်ပြီးဖြည့်ပေးနိုင်တဲ့နေရာတွေကိုမပြည့်စုံမိစေဖို့လည်းလိုအပ်တယ်လို့ဆိုပါတယ
်။မြေောက်ရည်ကထောက်ယူသုံးဆွဲတဲ့အခါမှာမြေောက်ရည်အောင်စွာအဲမှာရှိတဲ့ရည်ကိုထောက်ယူသုံးဆွဲရတဲ့အတွက်ဘာမှကျွန်တော်တို့ပတ်သက်အားထားလို့ပဲရှိတဲ့ငွေလေးကိုထုတ်သုံးလို့ရှိရင်ဒီနေ့မှဒါကုန်သွားမယ်။ကျွန်တော်အတိုးရင်းဝါးကိုပဲကျွန်တော်ထုတ်ပြီးသုံးမယ်ဆိုရင်ဒါရေးရှိကျွန်တော်သုံးလို့ရတယ်ဆိုတော့အဓိကကျွန်တော်တို့ဒီနီးစနစ်တကျပေါ့နော်မြေအောင်ရေအောင်တော့တခုဆိုရင်ကျွန်တော်သေချာလေးလာဖို့လိုပါတယ်အဲ့လိုလေးလာတဲ့အခါမှာဒီမြေအောင်ရေအားတစ်နှစ်တစ်နှစ်ကိုဘယ်လောက်ပမာဏပြီကျွန်တော်ထုတ်ယူသုံးဆွဲနိုင်မလဲမြေအောင်ရေအောင်ကတိကျကျစီမှုအနည်းဆုံးကဘယ်လိုဒီစီထုတ်ယူသုံးဆွဲနိုင်မလဲဆိုတော့စီစမ်းလေးလာဖို့ကျွန်တော်လိုတာပေါ့နော်ဒီပြိုင်နဲ့တဲ့မှာပဲဒီမြေအောင်ရေကိုပြန်လည်ဖြည့်တင်းတဲ့နေရာတွေရှိတယ်ကျွန်တော် research area တွေပေါ့နော်ဒီ research area တွေဒီပြန်လည်ဖြည့်တင်းတဲ့နေရာတွေကိုကျွန်တော်မဖြည့်စီးဖို့လိုပါတယ်ဆိုမှဒီမှာဒါဥစားပြေးပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတစ်ခုကိုကျွန်တော်ဥစားပါတယ
်ဒါအပြင်မြေအောင်ရေကိုထုတ်ယူသုံးဆွဲတဲ့တွင်းနေတူရမှာလည်းစီကံသတ်မှတ်ဖို့ကအရေးကြီးပါတယ
်တွင်းတူတဲ့အခါမှာပေါ့နော်အဓိကကကျွန်တော်ကစိတ်ရည်ရည်တူလာလဲတော်တော်လေးများပြားလာတယ်စာပြိုးရေးနေတော့လူသုံးနေတယ်ပေါ့များပြားလာတဲ့အတွက်တွင်းတူတဲ့နေရာမှာတွင်းတူတဲ့စီကံပေါ့နီးနီးဥပဒေတွေပေးချထုတ်ပြန်ဖို့လိုပါတယ်အဲ့ဒါဆက်စင်အကျွမ်းတင်တဲ့ပညာရှင်တွေ water well drilling နဲ့ပတ်သက်ပြီးကျွမ်းတင်တဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုအဲ့ဒီပုဂ္ဂိုလ်တွေနဲ့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ဝန်ကြီးဌာနအနေနဲ့ညှိနှိုင်းပြီးဒါတွေကိုအရေးပေါ်ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့မြေအောင်ရေအောင်လာတစ်ခုဟာပြည့်စုံသွားပြီးမှဆိုရင်ပြန်ပြီးတော့ပြုပြင်ဖို့ဟာအမှန်တရားပါပဲ
။မြေအောင်ရေကိုမြန်မာနိုင်ငံမှာပေါ့နော်ဘလောက်အရေးကြီးထိမ့်သိမ့်ဖို့လိုနေပါလဲ
။ဥပမာလေးတစ်ခုပေါ့နော်ဒီလိုဆက်ရည်တွင်းနေတာရေကောင်းရေတန်းထွက်တယ်။အခန်းကြီးဝင်လာတာနဲ့တပြိုင်နက်တည်းအဲ့ဒီဒီကောင်းရေတန်းတောက်သုံးနိုင်တဲ့အဆင့်မဟုတ်တော့ဘူး။ငံတက်နှုံးနေမြင့်တက်လာ။ဒီကကျုံးတော့မှာဒါတွေဟာအများပြားဖြစ်နေသလိုဟိုတင်းတင်းကြပ်ကြပ်ပြောရရင်ကျွန်တော်ရန်ကုန်မြို့မှာပါနော်။ဘလုံဒေတာတဝိုက်ပေါ့။အလုံးဘက်မှာကျွန်တော်တွင်းတွင်းရေကောင်းရေတန်းရတယ်။အခုတပြေးပြေးတပြေးပြေးနဲ့ကျွန်တော်တွင်းနဲ့ဒီအပေါ်ပိုင်းအလွှာတွေမှာစီးငန်းတွေဝင်လာတယ်။ဆိုတော့အဲ့ဒါတွေဟာဒီကစားတင်းတင်းကိုလိုအပ်ပါလေအဓိကပါလဲဆိုတော့ထုတ်ယူသုံးဆွဲမှုကိုကျွန်တော်တို့ကန့်သတ်ဖို့လိုတယ်။ကြိုင်နေတဲ့မှာပဲဒီမြေအောင်ရေကိုအဓိကအခါဝင်နိုင်တဲ့နည်းလမ်းပေါ့လို့ဖို့လိုအပ်ပါတယ
်။ဆရာမြေအောင်ရေကိုတူးဖော်ပြီးသုံးဆွဲတဲ့နေရာမှာဆော့ဆော့တွင်းတူတာကိုစီကန်းတကျထားရမယ်လို့ပြောတယ်။ဘလို့စီကန်းနေလိုပါလဲ
။ကျွန်တော်တို့ဒီတွင်းတူတဲ့ drilling technology ကဒီကဘာတုံးကုတ်စီလို့ပြောမှာပေါ့နော်ရှိပါတယ်။ဒါနိုင်ငံတိုင်းမှာကျွန်တော် drilling ကုတ်စီရှိတယ်ဆိုဗမာပြည်မှာလည်းရှိခဲ့ပါတယ်ဆိုတော့လေဒီနီးပညာပိုင်းမှာပေါ့နော်ပို့ပြီးတော့အကန်လိုက်နာအောင်ကျွန်တော်တို့ဘဟုအနေနဲ့ချမှတ်ထားတဲ့ဥပဒေစီရင်စီကံတွေကိုလိုက်နာကျင့်သုံးလာနိုင်အောင်ကျွန်တော်ဆောင်ရွက်ဖို့လည်းလိုတယ်။ရေအောင်ရေအောင်စွာကအလွာလိုက်အလွာလိုက်ရှိတယ်ဆိုတော့အပေါ်ပိုင်းအတိမ်ပိုင်းမှာရှိတယ်အလေအလတ်ဖြစ်တဲ့ဟာလားပြည်ငရာကျော်300 400အိမ်ဝန်းကျင်မှာလည်းရှိတယ်အနက်ပိုင်းတွေမှာလည်းရှိတယ်အဲ့တော့ဒီမြေအောင်ရေအောင်စွာတွေကိုဖောက်တဲ့အခါမှာကျွန်တော်တူးထလိုက်တဲ့အချိန်မလိုအပ်တဲ့အလွှာတွေကိုကျွန်တော်တို့ပိတ်နိုင်တယ်လို့ဆိုလိုချင်တဲ့သဘောကကိုရေမထုတ်တဲ့အလွှာတွေကိုဒီတိုင်းထားမယ်ဆိုလို့ရှိရင်တစ်ချိန်ချိန်မှာအပေါ်မှာဥပမာရေငန်ရှိမယ်ဆိုတာရေငန်ကအောက်မှာကောင်းတဲ့ရေအောင်းလွှာဖြစ်တဲ့ရေကြိုးသွားပြီးပြည့်စည်နေတယ်
ဒီကတော့ကွန်တမနေးရှင်းလို့ပြောတာကွန်တမနေးရှင်းတဲ့မှာကျတော့သိသိကျကျလုံနိုင်တဲ့ဒီပညာပိုင်းစက်ကရိယာပိုင်းရမရှိဘူးဒီလိုကဘုရားပြောတယ်ဒီဥပဒေနဲ့ဒါကာကွယ်မထားဘူးဆိုရင်ဒီအောက်ရောင်းခါလေးကျစင်းနိုင်လို့အချိန်ရပုံပြီးတော့ဒီကြတဲ့ပေါ့နော်အဲ့ဒါလည်းကျွန်တော်တို့တိုင်းမှာလိုအပ်ချက်တစ်ခုပါပဲဒီကံကြမ်းနဲ့တူးပေါ်ရမယ်ပေါ့ရေမထုတ်တဲ့အလွှာတွေကိုပိတ်မယ်ဆိုတ
မဖမ်းတဲ့လွာပေါ့နော်ဒီမဖမ်းတဲ့လွာကိုသူကတိတိကျကျဟာလာကျွန်တော်တို့လုံအောင်မသိဆုံးကျွန်တော်တို့အဓိကပြောရင်စီးလုတ်တယ်ခေါ်တာပေါ့စီးလင်းလုတ်တယ်ဒီလောက်တာကတော့အလွယ်ဆုံးကြီးနဲ့ပြောရင်ကျွန်တော်တို့ရေမစိမ့်နိုင်တဲ့ပစ္စည်းတစ်ခုနဲ့တိတ်ဖို့လိုတယ်။နော်အဓိကကတော့ရှင်ပေါ့။ရှင်နဲ့ပိတ်နိုင်ပိတ်နိုင်မဲ့နော်ဒီလမ်းကြီးအကြီးနဲ့ကျွန်တော်တို့ပိတ်မယ်။အဲဒါတကယ်တမ်းလောက်ကြတဲ့ခါကျတော့သူ့မှာပစ္စည်းလိုတယ်ဒီပညာလိုတယ်ကျန်းကျင်ဖို့လိုတယ်ပေါ့နော
်ဆရာဒီအိမ်နေမှာတချို့ချမ်းမြေရှိတဲ့လူတွေပေါ့နော်အစိုးရပေးတဲ့ရေနဲ့လည်းမလောက်ဘူးဆိုလို့ရှင်ကိုယ်ပိုင်တွင်းနေတူးကြပါတယ်ဒီလိုတူးတဲ့အခါမှာဘာတွေသတိထားဖို့အဓိကလိုပါလဲ
တွင်းတူးတဲ့အခါမှာပုံပိကအနေနဲ့တူးမယ်ဆိုလို့ရှင်နော်မျိုးပရိတွေစိတ်ကနေကိုကျွန်တော်တို့တည်ကြနိုင်တာဖို့လိုပါလဲဒီနားကျွန်တော်တို့ပြောသလိုပေါ့နော်ရေအောင်ကတစ်ခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့သုံးလေးခုချက်တူးရတဲ့အခါတွေရှိတယ်ချက်တူးရတဲ့အခါမှာသူမတုံးတဲ့ဒီမှာအလွာတွေကိုပိတ်ထားဖို့ပိတ်နိုင်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကအပေါ်ဆုံးမှာလဲဒီအပေါ်ဘိုင်းကိုကျွန်တော်တို့ကဒါ wellhead လို့ခေါ်တာပေါ့နော် wellhead structure တစ်ခုကို public sector မှာဒါတော်တော်ကိုအားနည်းတယ်ကျွန်တော်တို့တွေ့ရတယ်ဒီအပေါ်ဘိုင်းကိုတိတိကျကျလုံအောင်ကျွန်တော် concrete နဲ့ပိတ်ဖို့လိုတယ်ဒါမှဒီအပြင်ကမလိုလားတဲ့ဒီရေတိုးရေညစ်တွေပေါ့နော်။ဒီအရာဒီမြောက်ဆီအောင်စွာလဲဘူးဆိုတော့ဝင်ပြီးတော့ဆီအောင်စွာမဆက်စီးနိုင်ပါဘူး
။ဇလဘူမိပေရပညာရှင်ဥညံလွယ်မှာနောက်တစ်ပတ်မှာတော့မြောက်ရေတန်ရန်စာတကိုရေရှည်သုံးနိုင်အောင်အစားပြန်ပြီးဖြည့်ပေးဖို့ဘယ်လိုလုပ်ဆောင်နိုင်လဲဆိုတာတွေကိုပြောပြပေးမယ်ဆိုတော့ဒီတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
သိပ္ပံနဲ့ဤပညာအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American အတန်ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလဲနှာစင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပိုင်းအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညပေးပါဦးမယ်ရှင်။
ဆယ်စုနှစ်ငါးနှစ်ကြာဆက်ဆံမှုမရှိတဲ့အမေရိကန်နဲ့ကျူဘာနိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေဟာတန်တမန်ဆက်ဆံရေးပြန်ထနိုင်ဖို့ဝါရှင်တန်မှာဒီကနေ့တောက်ကြနေမှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီတွေ့ဆုံမှုအတွင်းဝါရှင်တန်နဲ့ဟာဗနာမှာတန်ယုံတွေအမြန်ဆုံးပြန်ဖွင့်ဖို့အဓိကထားဆွေးနွေးသွားတယ်လို့နိုင်ငံသားရေးဌာနအကြီးအကဲအရာရှိတဦးကပြောပါတယ်။ IS စစ်သွေးကြဖွဲ့ဝင်တဦးဖြစ်တဲ့ဂျီဟာဒီဂျွန်ဆိုသူဟာဘသူဘဝဖြစ်တယ်ဆိုတာကိုသူ့အနေနဲ့အတီးပြပြောကြတာမျိုးမလုံနိုင်ပေမဲ့ဒီစစ်သေးကြတွေရဲ့အန်ဒီရဲကိုတတ်နိုင်တဲ့မြန်မာနီလန်ပေါင်းစုံနဲ့ခုခံတိုက်ခိုက်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုပါရယ်ရုရှားထောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေအနေနဲ့အခုလအစောပိုင်းကသဘောတူညီမှုရထားတဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရွှေလန်းမျက်နှာစာမှာလက်နက်ကြီးတွေပြန်နေရချထားသွားဖို့သူ့တပ်ဖွဲ့ဟာအဆင်သင့်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်ဘယ်ချိန်မှပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်ဖို့အဆင်သင့်မယ်လို့သမ္မတပိုရိုရှန်ကိုကတောက်ကြနဲ့ဒီကနေ့မှပြောဆိုပါတယ် IS အစွန်းရောက်ဖွဲ့ရဲ့အနေနဲ့နောက်ထပ်နေပြီးတိုးချဲ့သိမ့်ပိုက်တာတွေမလုပ်နိုင်ရင်ရန်မုံကြီးရော့ချသွားတာကိုရင်ဆိုင်ရနိုင်ကြောင်းအကြံပေးသမားတွေရဲ့ငွေကြေးစီစဉ်မှုကိုစောင့်ကြည့်လေ့လာနေတဲ့ပြင်သစ်အဖွဲ့တစ်ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် Financial Action Task Force လို့ခေါ်တဲ့အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာအီရန်နဲ့ဆီးရီးယားနိုင်ငံတွေကနေပြီးဒေါ်များများကိုသိမ့်ပိုက်ထားတဲ့ IS အစွန်းရောက်ဖွဲ့ရဲ့ငွေကြေးစီစဉ်မှုတွေကိုဖျက်တောက်ဖို့နိုင်ငံတကာအနေနဲ့ပိုအင်အားစိုက်ထုတ်ဖို့ဆောင်ရွက်ဖို့လိုတဲ့အကြောင်းကိုလည်းထောက်ပြထားပါတယ်
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်အမေရိကန်အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.